ဂျပန်နဲ့တရုတ်နိုင်ငံအကြားရှေ့တရုတ်ပင်လယ်ထဲကကျွန်းစုတွေနဲ့ပတ်သက်ပြီးတင်းမာမှုတွေတိုးလာနေချိန်မှာပဲအမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့ဟာသူတို့ရဲ့မဟာမိတ်တွေကိုအားဖြည့်ဖို့သဘောတူညီခဲ့ကြပါတယ်။ဂျပန်တို့ကဆန်ကာကူးလို့ခေါ်ပြီးတရုတ်တို့ကတိုင်အိုယူးလို့ခေါ်တဲ့ကျွန်းစုတွေဟာအခုအခါဂျပန်လက်အောက်မှာထိန်းချုပ်မှုရှိနေပေမဲ့တရုတ်တို့ကလည်းသူတို့ပိုင်ဆိုင်တယ်လို့ပြောကြားနေတာဖြစ်ပါတယ်။တောက်ချာနေကစင်ကာပူမှာတွေ့ဆုံကြဆင်ဒီပြဿနာအတွက်တင်းမာမှုရော့ပါအောင်နှစ်ဖက်စလုံးကဆောင်ရွက်သင့်တယ်လို့မစ္စတာဘိုင်ဒန်ကဆောင်းပြီးပြောသွားခဲ့ပါတယ်။အရှေ့တရုတ်ပင်လယ်နဲ့ပတ်သက်ပြီးဂျပန်နဲ့ချုပ်ဆိုထားတဲ့မဟာမိတ်ပြုမှုအပါအဝင်အမေရိကန်ရဲ့ရည်တည်ချက်ကိုလည်းထပ်မံအခိုင်အမာပြောဆိုသွားခဲ့ပါတယ်။မစ္စတာအာဘေကလည်းသူ့အစိုးရရဲ့အမျိုးသားကာကွယ်ရေးလမ်းညွှန်ချက်သုံးသပ်ချက်အပါအဝင်လုံခြုံရေးဆိုင်ရာမူဝါဒတွေကိုရှင်းလင်းသွားခဲ့ပါတယ်။တောက်ချာနေတုန်းကတော့တရုတ်နိုင်ငံနဲ့မြောက်ကိုရီးယားတို့ရဲ့တွန်းမြင်လာနေတဲ့ချင်းချောက်မှုကိုဟန်တားနိုင်ဖို့အတွက်ဂျပန်နိုင်ငံမှာကာကွယ်ရေးတပ်ဖွဲ့တွေပုံမှန်အင်အားတောင့်တင်းမှုလိုအပ်တဲ့အကြောင်းဂျပန်ကာကွယ်ရေးဝန်ကြီးဌာနကအစဉ်ကစားတရမှာဖော်ပြတောင်းဆိုထားပါတယ်။ဂျပန်နိုင်ငံဟာလုံခြုံမှုစောင့်ကြည့်ရေးစွမ်းရည်တွန်းမြင်သင့်ပြီးပစိဖိတ်ဒေသကလှုပ်ရှားမှုတွေကိုအချိန်တိုင်းစောင့်ကြည့်နိုင်ဖို့အတွက်အဝေးထိန်းဒုံးလေရင်တွေကိုတွန်းမြင်အသုံးပြုသင့်တယ်လို့လည်းအဲ့ဒီအစဉ်ကစားထဲမှာဖော်ပြထားပါတယ်။အငင်းပွားနေတဲ့ကျွန်းတွေကိုကာကွယ်ဖို့နဲ့နိုင်ငံခြားတပ်တွေကိုတိုက်ခိုက်နိုင်ဖို့အတွက်ကြီးရေ2မျိုးသုံးမရင်းတပ်ဖွဲ့တွေဖန်တီးဖို့အတွက်လည်းဒီအစဉ်ကစားကတောင်းဆိုထားပါတယ်ရှင်။